ကရင်ပြည်နယ်မြဝတီမြို့နယ်ထဲမှာမတ်လ9ရက်နေ့ကစလို့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းတင်ငန်းညီနောင်ပဝင်းကျင်နဲ့လက်ခတ်တောင်ကိုမတ်လ13ရက်နေ့နေ့လယ်2နာရီလောက်ကစတင်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
လက်ခတ်တောင်2နာရီအရစတင်တယ်2နာရီ2နာရီနဲ့45လို့စတင်အဲ့ဒီမင်းနဲ့လာပြကြတာအလုံးကြီးတွေကလုံးကြီးတက်တော့ကြားရတိုင်းနေရမလို့ဘာပဲညာကြားလို့ကြားလို့ကြားမှမတူဒါမှခဏနေတော့မိဘလုံးတွေဥတက်လာတာအဲ့လက်ခတ်တောင်ပေးရတယ်လို့ဥတက်လာတာ
မြောက်ရီခရိုင်တွင်းကတိုက်ပွဲတွေကြောင့်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါဒေသခံ4000ကျော်ဟာဘေးလွရာကိုထွက်ပြေးနေရပါတယ်စစ်ဘေးရှောင်တွေကိုထိုင်းဘက်ကလည်းအဝင်မခံတဲ့အတွက်တောင်ရင်ကန်းဆက်တစ်လျှောက်မှာနေထိုင်ကြရတာတွေရှိတယ်လို့လည်းဆက်ပြောပြပါတယ်
တော့ကြတဲ့ကအခုစပီးဆောင်စပီးဆောင်နေရတော့ပထမတော့အဲ့ဒီဖုန်းကြောင်းတို့ပါလို့ကြေးတာပါအဲဒီတဲ့ခါကျအခုကတိုင်းဘက်ကိုတိုင်းဘက်မှာသာလာရင်ဒီဘက်ကိုဆက်လာလို့မရဘူးအဲ့အပေါ်ဆက်လို့မရဘူးအဲ့ပထမကြီးနေစားနေစားမှာစီဖြစ်တယ်လို့ပဲဒီလိုပေါ့အောင်နေကြရတာပေါ့မှာတိုင်းဘက်ကိုလည်းလုံးဝတက်လို့မရတိုင်းဘက်ကလည်းလုံးဝပြင်းကြတာတိုင်းဘက်ကပြင်းကြတာတာကြတော့ပထမဘက်မှာအဲ့ချုံကိုအဲ့ဟိုကဘုံကျဲလို့လွတ်မဲ့နေရတယ်ပေါ့အဲ့အဲ့လိုနေရာမျိုးမှာလိုက်ပြီးပုံပုံစုတ်တူနေကြတာ
တင်ငန်းညီနောင်မှာနှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ9ဦးသေဆုံးခဲ့ပြီးလူ20ကျော်ဒဏ်ရာရပြင်းထန်စွာရရှိပြီးဒေသခံပြည်သူတွေနေထိုင်ရာမဲကနယ်ဖားကြောင်မြတ်တန်တီနဲ့အနီးအနားကျေးရွာတွေကလူ4000လောက်ကမြို့ပေါ်မှာပဲစစ်ဘေးရှောင်နေကြပါတယ်စစ်ဘေးရှောင်2400ကျော်ကတော့တောင်ရင်မြစ်ကမ်းအထိရောက်ရှိလာကြပါတယ်ရှင်